အငြင်းပွားစရာရှိနေတဲ့ UN nuclear အစီအစဉ်နဲ့ပတ်သက်ပြီးရှေ့တစ်ပတ်ကျဲဂျနီဗာမြို့မှာကမ္ဘာ့အင်အားကြီးနိုင်ငံတွေနဲ့ UN နိုင်ငံတို့တွေ့ဆုံဖို့စီစဉ်ထားတယ်လို့ဆွေးနွေးပွဲအတွင်းမှာအီရန်ဘက်ကအပြုသဘောနဲ့အလေးနက်ထားပါဝင်ဆွေးနွေးဖို့အမေရိကန်နိုင်ငံသားရေးဝန်ကြီး Hillary Clinton ကတောက်ကြနေကတောင်းဆိုလိုက်ပါတယ်။လုံခြုံရေးညီလာခံတက်ရောက်နေတဲ့ Bahrain မြို့မှာတောက်ကြနေတုန်းကဒီဝန်ကြီး Clinton ပြောဆိုခဲ့တာမှာတော့ UN နေနဲ့ဆွေးနွေးပွဲတွေပြန်ဆတဲ့အခါလက်ရှိလမ်းကြောင်းကနေခွဲထွက်ပြီးအကောင်ဘက်ကနေပါဝင်လာဖို့မျှော်လင့်တဲ့အကြောင်းပြောသွားပါတယ်။အီရန်အနေနဲ့သူ့ရဲ့ nuclear လုပ်ငန်းတွေနဲ့ပတ်သက်ပြီးနိုင်ငံတကာအတိုင်းဝိုင်းနဲ့ကူးထက်ပို့ပြီးတော့အလေးနက်ထားညှိနှိုင်းဆောင်ရွက်ဖို့လဲ Mrs. Clinton ကတိုက်တွန်းခဲ့ပါတယ်။ဒီနေ့လာနေမှာပြုလုပ်မဲ့ဆေးဆက်ညှိနှိုင်းဆွေးနွေးပွဲကိုအမေရိကန်၊တရုတ်၊ရုရှား၊ဗြိတိန်၊ပြင်သစ်နဲ့ဂျာမနီနိုင်ငံတွေနဲ့အတူအီရန်နိုင်ငံပြန်လည်တက်ရောက်မှာဖြစ်ပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার ရည်မှန်းချက်တွေနဲ့ပတ်သက်ပြီးနိုင်ငံတွေအားလုံးအထူးသဖြင့်ဒီအရှိအလေပိုင်းဒေသနိုင်ငံတွေကအထူးစိုးရိမ်နေကြတာဖြစ်တယ်လို့ Mrs. Clinton ကသတင်းတောက်တွေကိုပြောပါတယ်။အီရန်နိုင်ငံကတော့သူ့ရဲ့နျူကလ িয়ার အစီအစဉ်ဟာနျူကလ িয়ার လက်နက်တွေထုတ်လုပ်ဖို့မဟုတ်ဘူးလို့ညှင်းဆန်ထားပါတယ်ရှင်။